အခုသတင်းပတ်ထဲမှာကြားရောက်တဲ့တိဘက်နှစ်တကူပွဲတော်မတိုင်ခင်မှာတိဘက်လူမျိုးတွေနေထိုင်တဲ့ဒေသကတရုတ်စိုးရကိုဆန့်ကျင်တဲ့တိဘက်တက်ကြွလှုပ်ရှားသူတွေကိုတရုတ်အာဏာပိုင်တွေကဆက်ပြီးတော့နှိပ်ကွပ်နှိမ်နင်းနေတဲ့အတွက်နောက်ထပ်တိဘက်လူမျိုးတူကိုကိုကိုမိရှုဆန္ဒပြတက်တည်သွားပါတယ်။အိန္ဒိယနိုင်ငံကိုထွက်ပြေးနေထိုင်နေကြတဲ့တိဘက်လူမျိုးတွေက VOE နဲ့တွေ့ဆုံရမှာတနင်္လာနေ့ကငါဘဒေတာကဇမ်တန်ဖုံးတော်ကြီးကျောင်းမှာတိဘက်ဘုန်းကြီးတစ်ပါးမိရှုပြီးတော့အဆုံးစီရင်သွားခဲ့တယ်ဆိုတဲ့သတင်းကိုပြောဆိုခဲ့တာပါ။ဆန္ဒပြတည်ဆုံသူဟာအသက်18နှစ်အရွယ်ရှိပြီးတော့တရုတ်နိုင်ငံရဲ့တိဘက်အပေါ်မှာဖိနှိပ်တဲ့မူဝါဒကိုဆန့်ကျင်ဆန္ဒပြသူဖြစ်ပါတယ်။တနင်္လာနေ့မှာပဲတေဆုံသူရဲ့အလောင်းကိုတရုတ်အာဏာပိုင်နေလာမသိငင်မှာလူပေါင်း1000လောက်ဘုန်းကြီးကျောင်းမှာစုဝေးပြီးတော့အတုဝအခမ်းအနားကိုအ мян ဆုံးအစီအစဉ်လုပ်ခဲ့ကြပါတယ်။စနေနေ့ကတော့ Queen High ပြည်နယ်မှာတိဘက်ဘုန်းကြီးတစ်ပါးတရုတ်ရဲတပ်ဖွဲ့ဝင်တွေကိုဆန့်ကျင်ဆန္ဒပြပြီးတော့သူကိုယ်သူမိရှုအဆုံးစီရင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတိဘက်တွေရဲ့အဆိုအရတော့သူတို့ရဲ့ဘာသာရေးနဲ့ယဉ်ကျေးမှုကိုဖိနှိပ်ဖို့တရုတ်နိုင်ငံရဲ့အားထုတ်မှုတွေကိုဆန့်ကျင်တဲ့အနေနဲ့ကိုကိုကိုမိရှုအဆုံးစီရင်ပြီးတော့ဆန္ဒပြခဲ့တဲ့တိဘက်လူမျိုးစုစုပေါင်း20လောက်ရှိသွားပြီဖြစ်ပါတယ်။အဲ့ဒီလိုမိရှုအဆုံးစီရင်ဆန္ဒပြမှုတွေကိုရတန်းကရကြဖို့အကြီးရန်တိဘက်အရာရှိတွေကတောင်းပန်ကြပါတယ်။အခုလိုမိရှုအဆုံးစီရင်မှုဟာအကြမ်းဖက်မှုဖြစ်တယ်လို့လည်းတရုတ်အာဏာပိုင်တွေကသတ်မှတ်ကြပါတယ်။ပြည်ပရောက်တိဘက်ဘာသာရေးကောင်းဆောင်ဒလိုင်းလာမနဲ့တခြားနိုင်ငံသားကအဖွဲ့တွေကအခုလိုတရုတ်အာဏာပိုင်နေအပေါ်ကိုတိဘက်လူမျိုးတွေရဲ့ဒီဆန့်ကျင်တဲ့အကြမ်းဖက်လုပ်ရက်တွေပေါ်ပေါက်အောင်အားပေးအားမြောက်လုပ်တယ်လို့လည်းတရုတ်နိုင်ငံဘက်ကဆွဆွဲပါတယ်။တရုတ်ရဲတပ်ဖွဲ့ဝင်တွေဟာဗိုလ်ထုံးနေတုန်းကစီချွန်ပြည်နယ်မှာနေတဲ့တိဘက်စာရေးဆရာဂန်ဂျီဒရာပတ်ချက်ဘဲကိုနေအိမ်ကနေဖမ်းဆီးသွားခဲ့တယ်လို့လည်းပြည်ပရောက်တိဘက်လူမျိုးတွေကပြောဆိုကြပါတယ်။